Ukraine ကျူးကျော်စစ်အတွင်းရုရှားတပ်ဖွဲ့တွေကျူးလွန်တဲ့လို့ဆွဆွဲထားတဲ့နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာဥပဒေချိုးဖောက်မှုအများပြားဟာစစ်ရာဇဝတ်မှုများနိုင်ကြောင်း Ukraine နိုင်ငံချင်းကကုလသမဂ္ဂစန့်ကျင်ရေးဖွဲ့တစ်ခုကပြောပါတယ်ရုရှားရဲ့ Ukraine ကျူးကျော်စစ်စတာခဲ့တဲ့ပြီးခဲ့တဲ့86ရက်တာအတွင်းရာနယ်ချီတဲ့ချိုးဖောက်မှုတွေကိုကုလသမဂ္ဂအဖွဲ့ကမှတ်တမ်းပြုစုထားတာပါ အခုတက်တဲ့ထောက်ထားစူးစီးချက်ဟာဆိုရင်အဲ့ဒီကာလအတွင်းရက်ဆက်ချင်းချုပ်တဲ့ကျူးလွန်မှုအတိုင်းအတာကိုမချုံငုံမိသေးဘူးလို့ကုလသမဂ္ဂလူ့အခွင့်အရေးစောင့်ကြည့်ရေးမစ်ရှင်အကြီးအကဲမာတီတာဘော့ကနာကပြောပါတယ်
We documented some cases where Russian armed forces
ရဲသားတွေကိုဖမ်းဆီးတာတချို့ကိုလည်းမှတ်တမ်းပြုစုထားပါတယ်။အများစုကတော့လူငယ်မျိုးသားတွေဖြစ်ပြီးသူတို့ကိုဘယ်လာရုစ်ကနေရုရှားကိုပို့စစ်ကြောရေးထိမ့်ပင်းရေးစခန်းတွေမှာချုပ်နှောင်ထားကြောင်းကုလသမဂ္ဂလူ့အခွင့်အရေးစောင့်ကြည့်ရေးမစ်ရှင်အကြီးအကဲမာတီတာဘော့ကနာကပြောဆိုခဲ့တာဖြစ်ပါတယ် အခုနောက်ဆုံးထုတ်ပြန်ချက်တွေမှာတော့အရက်သား၃ဆုံးမှုခုနှစ်ထောင်ကျော်ရှိပြီးအဲ့ဒီထဲမှာတပ်ဖြတ်ခံရမှု၃,၃၉၀ဦးပါဝင်ပါတယ်။အမှန်တကယ်အရေးအတွက်ကဒီထက်များနိုင်တယ်လို့လည်းဘော့ကနာကပြောပါတယ်။